မြန်မာနိုင်ငံခိုင်ပြည်နယ်ကမွတ်စလင်တွေပေါ်မှာပြင်းထန်တဲ့လူခွင်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုဆေးလွတ်ဖို့ကုလသမဂ္ဂရဲ့လူခွင်ကောင်စီကဒီကနေ့မှာဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုနိုင်ငံတကာလူခွင်အဖွဲ့ကကြိုဆိုလိုက်ပါတယ်။ထိုင်းမြန်မာမြန်မာအစိုးရဘက်ကတော့ဒီအချက်လက်စုံစမ်းရေးကော်မရှင်ကိုလာခွင့်ပြုနိုင်မှာမဟုတ်ဘူးလို့ပြောသွားပါတယ်။အကြီးကျောင်းပြည်ဆောင်ကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။ဂျနီဗာမှာဒီနေ့လုပ်တဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးလူခွင့်ရေးကောင်စီကမြန်မာနိုင်ငံမှာရိုဂျမွတ်စလင်တွေပေါ်တပ်ဖြတ်မှုတွေအဓမ္မချင်းမှုတွေနဲ့နှိမ့်ဆက်ညှိနှိုင်းမှုတွေရှိနေတယ်လို့ကြေကြေပြပြဆွဆွဲချက်တွေထွက်ပေါ်နေတာအတွက်အခုလိုစုံစမ်းရေးကော်မရှင်လွတ်ဖို့နိုင်ငံအများစုမဲနဲ့တခဲနဲ့ဆုံးဖြတ်လိုက်တာပါနိုင်ငံတကာမှာစိုးရိမ်မှုများလာနေတဲ့ဒီသက်တနာပေါ်အခုလိုဆုံးဖြတ်လိုက်တာဟာအထူးအရေးပါလို့ကြိုဆိုတယ်လို့ HRW လို့တကောက်ခေါ်တဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့ကဂျနီဗာအခြေစိုက်John Fisher ကဆိုလိုက်ပါတယ
် We think it's a significant step that the UN
ကျွန်တော်ထင်ပါတယ်ဒီနေ့ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်လိုက်တာကထူးခြားအရေးပါတဲ့အစ်စ်မှာမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေအထူးသဖြင့်ရခိုင်ဒေသမှာဖြစ်နေတာတွေအတွက်ကျူးလွန်သူတွေမှာတာဝန်ခံမှုရှိလာနိုင်ရေးအတွက်ပေါ့နိုင်ငံတကာအချက်အလက်စုံစမ်းရေးကော်မရှင်လွှတ်ဖို့ဆုံးဖြတ်လိုက်တာပါ
ဒါပေမဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းတွန်းဝင်ဦးကျော်စရာကတော့ဒီဆုံးဖြတ်ချက်မှာသူတို့မပါဘဲထွက်နေခဲ့ပြီးလက်မခံနိုင်ဘူးလို့ဆိုလိုက်ပါတယ်
အဲ့တော့ဒီဆုံးဖြတ်ချက်ပြီးเนาะချကြတဲ့ကကျွန်တော်တို့တွေကနေပြီးတော့အဲ့ဒီမှာဂျနီဗာမှာကျွန်တော်တို့ရဲ့ယက်တီချက်ကိုကျွန်တော်ပြင်ပြောခဲ့ပြီးပါပြီကျွန်တော်တို့ကဒီเนาะဒီဆုံးဖြတ်ချက်ကနေကျွန်တော်တို့ကဒစ်စစ်စီးပေါ့လေအဲ့ကျွန်တော်တို့ဒီဆုံးဖြတ်ချက်မှာပါဝင်ပတ်သက်မှုရှိမှာမဟုတ်ဘူးဆိုကျွန်တော်တို့ပါမလာမဟုတ်ဆိုကျွန်တော်တို့ပြောတဲ့ယက်တီချက်လည်းကျွန်တော်ပြောထားပြီးပါပြီအလားတူကျွန်တော်တို့ရဲ့ယက်တီချက်ကိုထောက်ခံတဲ့နိုင်ငံတွေလည်းရှိပါတယ်
မြန်မာအိန္ဒိယတရုတ်နဲ့အိန္ဒိယကပါဘေးထွက်နေခဲ့တဲ့ဒီဆုံးဖြတ်ချက်ကိုလက်မခံနိုင်တယ်လို့ပြောတာကအခုလွှတ်မဲ့စုံစမ်းရေးကော်မရှင်ကိုမြန်မာပြည်ဝင်ခွင့်မပြုနိုင်ဘူးလို့ဆိုလိုပါလားလို့မေးရမှာဦးကျော်စရာက
အဲ့တော့အဓိကကဒီစကရေကဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ကဟိုဆုံးဖြတ်ချက်လက်ခံမှာမဟုတ်ဘူးဒီဆွေးနွေးလို့မလို့တီတီကျကပြောထားပြီးဆိုကြောင်ဒီဆုံးဖြတ်ချက်ကနေပြီးတော့ထွက်ပေါ်လာတဲ့ဒီဟောအကျိုးဆက်တစုံတရာကျွန်တော်လက်ခံမှာမဟုတ်ပါဘူးခင်ဗျအဲ့တော့ဒီဟာနဲ့ပတ်သက်ပြီးဆွေးနွေးမယ်ဆိုလည်းလက်ခံမှာမဟုတ်ပါဘူး
အဲ့ဒီတော့ဘာကြောင့်အခုလိုလက်မခံနိုင်တာပါလဲလို့မေးရမှာဥကျော်စရာကဆက်ပြီး
ကျွန်တော်တို့ရဲ့သွားဆိုဆုံးရဆီစီကော်မရှင်မြန်မာနိုင်ငံဆုံးရဆီစီကော်မရှင်ကဘာမှမလုပ်ရသေးဘူးဒါလည်းမခံဘူးလို့ပြောတဲ့ဟာမျိုးကျွန်တော်တို့မှလုတ်စရာရှိရအကုန်လုတ်တာကိုလက်မခံတာဖြစ်တဲ့တကြောင်ကျွန်တော်တို့ကလည်းသူတို့ကနေတစ်ဖက်တစ်လုံးမဟာကိုလက်မခံဘူးဆိုတော့ဒါသုံးပြချက်ချတဲ့သဘောဖြစ်ပါတယ
်တကယ်တော့မြန်မာအစိုးရအနေနဲ့လည်းအစိုးရရဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေကိုမေးမြန်းပြီးတော့ဩဂတ်စ်လမှာအစီရင်ခံစာထုတ်ဖို့ရှိနေတယ်လို့ဂျနီဗာအခြေစိုက်မြန်မာသံမတ်ကြီးဦးထင်လင်းကပြောခဲ့ပါတယ်။ဒါပေမဲ့ HRW လူခွင့်ရေးဆောင်ကြီးအဖွဲ့က John Fisher ကတော့သူတို့မှလည်းဒီလူခွင့်ရေးချုပ်ဖောက်မှုတွေစုံစမ်းသိရှိထားတဲ့ဒါကြောင့်ပိုသမာသမတ်ကြတဲ့လူခွင့်ရေးအဖွဲ့စုံစမ်းဖို့လိုနေတယ်လို့ဆိုပါတယ
်။ Human Rights Watch has documented
လူခွင့်ရေးဆောင်ကြီးအဖွဲ့အနေနဲ့မြန်မာနိုင်ငံထဲမှာစီစဉ်ရှိရှိလူခွင့်ရေးချုပ်ဖောက်မှုတွေရှိနေတာကိုအထောက်အထားတွေရထားပါတယ်ဒီထဲမှာအိန္ဒိယရွာတွေကိုမီးရှို့တာ၊စိမ်းပိုင်းဆိုင်ရာကြမ်းဖက်တာနဲ့တရားလက်လွတ်တပ်ဖြတ်နေတာတွေပါနေပါတယ
်ပြီးခဲ့တဲ့လကကုလသမဂ္ဂကထုတ်တဲ့အစီရင်ခံစာထဲမှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့မွတ်စလင်9,500တဲက220ကိုမေးမြန်းခဲ့ရမှာအများအပြားအဓမ္မအကျင့်ခံခဲ့ရတာအသက်ပြတ်ခံခဲ့ရတယ်ဒါကြောင့်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေအဆင့်ကိုရောက်လာမှစိုးရိမ်နေရတယ်လို့ပြင်းပြင်းထန်ထန်ဖော်ပြခဲ့ပါတယ်အခုလိုနိုင်ငံတကာမှာအကြီးအကျယ်စိုးရိမ်လာတာကြောင့်မြန်မာစုအနေနဲ့အခုစုံစမ်းရေးကော်မရှင်အတွက်ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ HRW က John Fisher ကဆက်ပြောပါတယ
်။ Forward call on all stakeholders in Myanmar.
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကအဓိကတာဝန်ရှိသူတွေကိုတောင်းဆိုလိုပါတယ်။အရသာစိုးရရောတမတော်ရောပေါ်လေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပါ။ဒီနေ့ကုလသမဂ္ဂကရှင်းရှင်းလေးနဲ့တန်တဲ့တောင်းဆိုလိုက်ပါတယ်။ဒီတော့မြန်မာနိုင်ငံမှာရေရှည်ကြုံလာတဲ့စိန်ခေါ်ချက်တွေကိုဖြေရှင်းနိုင်ဖို့ဒီချက်လက်စုံစမ်းရေးကော်မရှင်နဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှလာဆိုတာမြန်မာတာဝန်ရှိသူတွေဆုံးဖြတ်တဲ့အပေါ်မူတည်ပါတယ်
။အဲဒီတော့အခုလိုနိုင်ငံတကာစိုးရိမ်မှုပေါ်ပြောင်းလဲလာတဲ့မြန်မာဒီမိုကရေစီဆိုတာအနေနဲ့ဘယ်လိုဖြည့်ဆင်းသွားဖို့ရှိပါသလဲလို့မေးရမှာဦးကျော်စရာက
ကျွန်တော်တို့ဆက်ရှိရလုပ်သွားမယ်။ပြီးခဲ့တဲ့ပတ်သက်လို့ရှိရင်ဒီကျွန်တော်တို့ရဲ့ဒေါက်တာကိုဖီအနိုင်ရဲ့အကြံပြုကောင်နော်ဒီကော်မရှင်ကနေပြီးတော့မှအကြံပြုချက်တွေလည်းထွက်လာတယ်။ကျွန်တော်တို့ကိုယ်တိုင်ဒါတွေကိုသူတို့ရှင်ကြိုးစားရဲဆိုထုတ်ပြန်ထားပြီးသားဖြစ်ပါတယ
်။တကယ်တော့48နိုင်ငံပါတဲ့ဒီလူခွင့်ရေးကောင်စီဆုံးဖြတ်ချက်မှာမပါဘဲဘေးထွက်နေခဲ့တဲ့တရုတ်နိုင်ငံကလည်းဒီရခိုင်ပြည်ကမွတ်စလင်ပြည်ထောင်စုကအချိန်ယူဖြည့်ဆည်းရမှာမို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျ